မြန်မာနိုင်ငံအခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြောင့်လုံခြုံရေးစိုးရိမ်ရလို့မြန်မာဖက်ချောင်းကဒေသခံ300လောက်အင်းနီချင်းအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဖက်ကိုတင်ဆောင်လာတယ်လို့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြပါရယ်အခုလိုနေဆက်စီးမြင်နယ်နိမိတ်နာကစစ်ရေးတင်းမာမှုတွေကြောင့်တင်ဆောင်လာရတဲ့ဒေသခံတွေလုံခြုံရေးအာမခံချက်ရှိဖို့နဲ့နယ်မြေတည်ငြိမ်အေးချမ်းရေးအတွက်သက်ဆိုင်တဲ့ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရဖက်ကအလေးအနက်ထားဆောင်ရွက်ပေးတယ်လို့လည်းချင်းပြည်နယ်အရေးလှုပ်ရှားနေသူတွေကပြောပါရယ်အသေးစိတ်မှတ်စုမှုတင်ပြထားပါရယ်ရှင
်ဟုတ်ပါတယ်မြန်မာနိုင်ငံအခြေစိုက်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တစ်ဖွဲ့ဖြစ်တဲ့ရခိုင်တပ်ဖွဲ့ကြောင့်အမျိုးသမီးနဲ့ကလေးငယ်တွေပါဝင်မြန်မာနိုင်ငံကလာတဲ့လူဦးရေ300နီးပါးအိန္ဒိချင်းအိန္ဒိယနိုင်ငံကမီဇိုရမ်ပြည်နယ်ထဲကိုထွက်ပြေးခိုလုံလာကြတယ်ဆိုပြီး The New Indian Express သတင်းဌာနမှဖော်ပြထားပါတယ်။အိန္ဒိယကာကွယ်ရေးဘက်ကလာတဲ့သတင်းရင်းမြစ်တွေအရလဲရွာတွေကမျိုးသားတွေကိုတော့ American Army တပ်ဖွဲ့ကဖမ်းဆီးထားပြီးကလေးငယ်တွေနဲ့အမျိုးသမီးတွေပါမေလ19ရက်နေ့ကလေးကမီဇိုရမ်ပြည်နယ်ထဲကိုထွက်ပြေးဝင်ရောက်လာခဲ့ကြတာဖြစ်တယ်လို့ဒီကနေ့မေလ22ရက်နေ့ထုတ် New Indian Express သတင်းဌာနကဆိုထားတာပါမီဇိုရမ်တောင်ဘက်ချမ်းမှာမြန်မာနိုင်ငံကလူတစုတောက်ကြနေတုန်းကထွက်ပြေးဝင်ရောက်ခဲ့တဲ့ဆိုပြီးဒေသခံအာနာပိုင်နေစီကနေသတင်းချက်လက်တွေရပြီးတဲ့နောက်စစ်ဆေးမြင့်မြတ်မှုတွေလုပ်ဖို့အတွက်ထွက်ပြေးဝင်ရောက်ကြတဲ့ရွာတွေစီကိုအဖွဲနှစ်ဖွဲခွဲပြီးဆေးလွတ်ခဲ့တယ်လို့အိန္ဒိယစစ်တပ်ကအိန္ဒိယသတင်းဌာနကိုပြောပါရတယ်အဲ့ဒီနောက်မှာရွာတစ်ရွာမှာဒုက္ခသည်ဥယျာဉ်200ကျော်တွေ့ပြီးနောက်တစ်ရွာမှာတော့89ဦးတွေ့ခဲ့ရတယ်လို့ဆိုထားပါတယ်အခုလိုမျိုးချင်းဒေသခံ300နီးပါးလောက်ထွက်ပြေးတင်းရှောင်နေရတဲ့အခြေအနေနဲ့ပတ်သက်ပြီးအစိုးရနဲ့အပြစ်ခတ်ရဲစဲရေးလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ချင်းမျိုးသားတပ် UCNF ကဒေါက်တာရွှေခါကသူတို့အနေနဲ့လည်းဒီလိုမျိုးဖြစ်နေတဲ့ဒေသခံတွေရဲ့အရေးကူညီဖြေရှင်းပေးနိုင်မှုဒီအခြေအနေကိုစုံစမ်းနေစေဖြစ်ပြီးချင်းဒေသခံပြည်သူတွေရဲ့ရေရှည်ဘဝလုံခြုံရေးနဲ့နေဆက်တည်ငြိမ်ရေးကိုအစိုးရနဲ့သက်ဆိုင်ရာတာဝန်ရှိသူတွေဘက်ကအလေးနက်ထားဆောင်ရွက်ပေးစီလိုတယ်လို့ပြောပါရတယ်။
ဖြစ်ရဲ့ငါလောက်တော့ကဒီအလုံးရနဲ့အေးဝန်သာတော့တော့တခေါက်တော့ရှိဘူးလေကွာဟိုရွာထဲမှာပဲဖြစ်ကြပြီးတော့အဲ့ဒါနဲ့ထွက်ပြေးကြတာပေါ့နော်ဘလောက်ကနေထဲမှာဖြစ်တဲ့ကိစ္စပဲဒီ Argan Army နဲ့စစ်တပ်နဲ့ဖြစ်တော့အဲ့ဒါကိုကြောက်ပြီးတော့ရွာသားတွေထွက်ပြေးတာဆိုတော့သူတို့ပြန်လာလို့ရအောင်လုံချုံကြီးအာမခံချက်ရှိမှာပဲသူကပြန်လာနိုင်မှာပေါ့နော်အာနေဆက်လုံချုံကြီးကတော့ဟိုဖက်သူတို့ရောက်သွားရင်တော့လုံချုံတော့ပြီလေဘာဖြစ်လို့လဲဆိုတော့အေးအေးကလည်းအိန္ဒိယရွာထဲတော့ဝင်ပြီးတော့ဒီမနှောက်ရှက်လောက်ဘူးပေါ့နော်
အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တို့ကြား21ရာစုပင်လုံညီလာခံလုပ်ပြီးတော့ပြည်တွင်းငြိမ်းချမ်းရေးရအောင်ဆောင်ရွက်နေချိန်မှာပဲအခုလိုနယ်မြေတွင်းစစ်ရေးတင်းမာမှုတွေနဲ့တိုက်ခိုက်မှုတွေနောက်လက်နက်ကိုင်အဖွဲ့တွေရဲ့ဖမ်းဆီးမှုတွေကြောင့်ချင်းဒေသခံပြည်သူတွေထွက်ပြေးတိမ်းရှောင်နေကြရတယ်ဆိုတဲ့အဖြစ်ကတော့လက်ခံနိုင်စရာမရှိဘူးလို့တနိုင်ငံလုံးတိုင်းတာနဲ့ငြိမ်းချမ်းရေးလှုပ်ရှားမှုတွေကိုဖော်ဆောင်နေတဲ့ Peace Civil Society Forum ကကော်မတီဝင်တဦးလည်းဖြစ်တဲ့ချင်းလူငယ်ကိုနူရှုံးတောင်ကပြောပါတယ်
ဟုတ်ပြီရောက်တော့သူများနိုင်ငံရောက်ပြီဆိုတော့သူတို့တွေလည်းခက်ခဲရှိမယ်။ဒါမှမဟုတ်ဒီမီဇိုရမ်ပြည်နယ်ကလည်းချင်းတွေရလည်းများတယ်ဆိုတော့တယောက်နဲ့တယောက်ကတော့ပံပူးကိုငီကြလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။အခုကတော့23ရာစုပင်လုံကလည်းဆတော့မယ်ဆိုတော့ဗာပဲလက်နက်ကင်တွေအကုန်လုံးငင်းချမ်းကြီးရှိဖို့ရင်ကျွန်တော်တို့ဘာမှမသိတဲ့ပြည်သူတွေကခက်ခဲတွေကြုံနေတယ်ဆိုတော့လေအဒီကဒီငင်းချမ်းကြီးပြဿနာကိုအမြန်ဆုံးဖြေရှင်းပေးဖို့ကျွန်တော်လူထုတယောက်အနေနဲ့တောင်းဆိုချင်ပါတယ်။
ချင်းပြည်နယ်ပလောဝဒေသခံတဦးဖြစ်တဲ့ဦးအိုက်မောင်ညိုကတော့ဒေသရင်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အထူးသဖြင့်ရခိုင်တပ်နဲ့အစိုးရတပ်တို့ကြားမကြာခဏစီးရဲတင်းမာမှုတွေကြောင့်ချင်းဒေသခံတွေထွက်ပြေးတင်းရှောင်ရတာကြောင့်နယ်မြေတည်ငြိမ်ရေးအတွက်ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရတွေဘက်ကတရားဆောင်ရွက်ပေးတယ်လို့ဆိုပါတယ်
။တချို့ရွာတွေမှာတိုက်ပွဲတွေဖြစ်တော့လေနေဆက်ဘက်မှာခေါလုံတဲ့လူလေးရှိတယ်ဆိုပြီးတော့ပဲကျွန်တော်စီမှာအကြောင်းကြားတာတွေရှိရပါဘောနော်။ကျွန်တော်ပလောဝမြို့နယ်မှာဟိုကကြတော့မီဇိုရမ်ဘက်ကိုသူတို့တာဝန်နေရေးအတွက်ထွက်ပြေးပြီးတော့မိသားစုလုံးခေါလုံတာ
တိန့်ချောင်လာကြသူတွေဟာချင်းပြည်နယ်ရင်းကယာလီကျေးရွာကရွာသားတွေဖြစ်ပြီးရခိုင်တပ်မတော်ဘက်ကချင်းချောက်မှုတွေရှိတဲ့အတွက်သူတို့ထွက်ပြေးလာကြတယ်လို့ဆိုပြီးသတင်းကဖော်ပြထားတာပါအခုလိုရခိုင်တပ်မတော်ဘက်ကဖမ်းဆီးမှုတွေရှိနေတယ်နယ်မြေတွင်းလုံခြုံရေးအခြေအနေမကောင်းလို့ရွာသားတွေထွက်ပြေးလာရတယ်ဆိုတဲ့အိန္ဒိယဘက်ကလာတဲ့သတင်းတွေကိုအတည်ပြုနိုင်မှုရခိုင်တပ်မတော်အေအေတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဒုက္ခသည်တွေကိုမီဇိုရမ်ပြည်နယ်အစိုးရကအစားအသောက်တွေပေးဝေပြီးစာသင်ကျောင်းနဲ့ခန်းမတွေမှာဆောင်ရှောက်ပေးထားတယ်လို့မီဇိုရမ်ပြည်နယ်အစိုးရပြည်ထောင်စုဝန်ကြီးကပြောပါတယ်ဒုက္ခသည်တွေလုံခြုံစွာနေရပြန်နိုင်ရေးအတွက်လိုအပ်တဲ့လုံခြုံရေးတွေပေးဖို့အစောပိုင်းကတည်းကမြန်မာစစ်တပ်အာဏာပိုင်တွေနဲ့ပြောဆိုဆွေးနွေးမှုတွေလုပ်ထားတယ်လို့လည်း New Indian Express မှာဖော်ပြပါရှိပါတယ်ရှင
်မဆုမမရှင